ပေါ်ရမင်းကြီးဖရန်စစ်ကသူပြောချင်တဲ့စကားကိုမြန်မာအရက်ဖက်နဲ့စစ်ကောင်းဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံခီးစဉ်အတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတုံ့ဆွဲပြောဆိုတာမျိုးမလုပ်ခဲ့တာဖြစ်တဲ့အကြောင်းမိန့်ကြားလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေဗာတီကန်နန်းတော်ကိုစနေနေ့ကပြန်လည်ရောက်ရှိလာခဲ့တဲ့ပေါ်ရမင်းကြီးကတနင်္ဂနွေနေ့လူထုဝိပုစုတောင်းပွဲအခမ်းအနားအတွင်းမှာလည်းသူတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကပြည်သူအလုံးကိုကျေးဇူးတင်တဲ့အကြောင်းမိန့်ကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်သာသနာပြုခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကဗာတီကန်နန်းတော်မှာကျင်းပတဲ့လူထုဝိပုစုတောင်းပွဲအခမ်းအနားမှာပုပ်ယဟန်မင်းကြီးဖရန်စစ်ကအခုလိုမိန့်ကြားခဲ့ပါတယ
်။ Cari fratelli e sorelle, questa notte sono rientrato del viaggio apostolico in Myanmar e Bangladesh.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားခဲ့တဲ့သာသနာပြုခီးစဉ်ကနေပြန်လည်ရောက်ရှိခဲ့ပါပြီ။ခီးစဉ်အတွက်စုတောင်းပေးခဲ့ကြသူတွေကိုကျေးဇူးတင်မိကြောင်းပြောကြားလိုပါတယ်။အဲဒီမှာရှိတဲ့လူထုတွေနဲ့တွေ့ဆုံဖို့ကက်သလစ်အတိုင်းဝိုင်းအားလုံးနဲ့သူတို့တွေရဲ့ပြောဆိုချက်တွေကိုကြားရဖို့အခွင့်အခါပေးတဲ့ဘုရားသခင်ရဲ့ကျေးဇူးတော်ကိုအောက်မေ့မှုမှာမိမိနဲ့အတူလူတိုင်းပါဝင်ဖို့ဆန္ဒပြုပါတယ်။မြင့်မြတ်ဖြူစင်တဲ့အပြုံးတွေနဲ့လူအများရဲ့မျက်နာတွေကိုဘဝတစ်ခုလုံးအမှတ်ရထင်ရှားနေစေမှာဖြစ်ပါတယ်။သူတို့တွေအားလုံးတွေမိမိရဲ့နှလုံးသားနဲ့အတူဆုတောင်းပေးနေမှာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်သူတွေကိုကျေးဇူးတင်ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုတ်လကမြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးဟာသူ့ရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းလူထုရှေ့မှောက်မိကွန်းပြောကြားရမှာဒိုက်ရိုက်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့သလိုရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလည်းတုံ့ဆွဲခြင်းမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။သူ့အနေနဲ့ဘာကြောင့်ဒီအခေါ်ဝေါ်ကိုမြန်မာနိုင်ငံမှာတုံ့ဆွဲခြင်းမပြုခဲ့တယ်လဲဆိုတာကိုစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ခွာစဉ်လေရင်ပေါ်မှာပုပ်ယဟန်မင်းကြီးကသတင်းတောက်တွေကိုအခုလိုမိတ်ကြားခဲ့ပါဗျ။
Amenteresa que questo messaggio arrivasse.
မိမိပြောကြမဲ့စကားကိုလက်ခံဖို့အဓိကစိတ်ဝင်စားပါတယ်။တကယ်လို့ဒီသုံးနှုန်းကိုမိမိရဲ့မိန့်ခွန်းမှာခေါ်ဝေါ်သုံးဆွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါတယ်။ဒါပေမဲ့လို့အရိကအခြေအနေတွေအခွင့်အရေးဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူကမှခြံလှန့်မထားသင့်ဘူးလို့မိမိပြောခဲ့ပါတယ်။တီးတန့်တွေ့ဆုံဆွေးနွေးပွဲတွေမှာတော့ဒီတမကပြောခွင့်ရခဲ့ပါတယ်။ဆွေးနွေးပြောဆို권တွေရခဲ့တာအတွက်သိက္ကိုကျေနပ်မိပါတယ်။
မြန်မာနိုင်ငံခီးစဉ်တွင်ပုံရဟန်းမင်းကြီးဖရန်စစ်ဟာရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲခြင်းမပြုခဲ့ပေမယ့်သူ့ရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာမှာတောက်ကြနေကရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပြီးသူတို့ကိုစာနာလေးစားမှုပြသတဲ့အနေနဲ့ရိုဟင်ဂျာလို့အာရှခီးစဉ်တွင်ပထမဆုံးခေါ်ဝေါ်မိန့်ကြားခဲ့ပါတယ
်။ La presenza di Dio oggi anche si chiama Rohingya.
ဒီကနေ့ဖျားသခင်ရှေ့မှောက်ရောက်လာသူတွေကိုရိုဟင်ဂျာလို့လည်းခေါ်ပါတယ်ဆိုပြီးပုံရဟန်းမင်းကြီးမိန့်ကြားခဲ့တာဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာရိုဟင်ဂျာဒုက္ခသည်အမျိုးသား12ဦး၊အမျိုးသမီး2ဦးနဲ့မိန်းကလေး2ဦးစုစုပေါင်း16ဦးနဲ့တွေ့ဆုံရမှာသူတို့အပေါ်နှင်းပန်းနှိပ်စက်မှုတွေအတွက်ခွင့်လွှတ်မှုပေးဖို့ပုံရဟန်းမင်းကြီးကတိုက်တွန်းခဲ့တယ်လို့သူတို့အတွက်လူသားဆိုင်ရာအခွင့်အရေးအပြည့်အဝရဖို့လိုအပ်နေကြောင်းပုံရဟန်းမင်းကြီးကအတိအမှတ်ပြုတောင်းဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရမှာသူ့အနေနဲ့အလွန်အင်မတန်မှစိတ်ထိတ်ကိုင်းမိကြောင်းလဲဘင်္ဂလားဒေ့ရှ်ကနေပြန်လဲထွက်ခွာခြင်းလေရင်ပေါ်မှာသတင်းတောက်တွေကိုပုံရဟန်းမင်းကြီးကအခုလိုမိန့်ကြားခဲ့ပါတယ
်။ Gracias del domande anche delle cose che ho imparato
della ရိချင်းကမိမိအနေနဲ့မျက်ရည်ကျမိပြီးဒီမျက်ရည်တွေသူတို့မမြင်အောင်ဖုံးကွယ်ဖို့ကြိုးစားခဲ့ပါတယ်။ဒုက္ခသည်တွေလည်းမျက်ရည်ကျခဲ့ကြပါတယ
်။ကမ္ဘာလူသားချင်းဆိုင်ရာအကျက်တဲအကြီးမားဆုံးဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အကြောင်းရင်းကိုဖြေရှင်းနိုင်ရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပြပြတသားအရေးယူဆောင်ရွက်ဖို့နဲ့ဒါကိုလက်ခံဖြေရှင်းနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအစိုးရတွေကအကူအညီအမြန်ဆုံးပေးကြဖို့သူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပုံရဟန်းမင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းတွေအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။